မေရိကန်အခြေစိုက်မိုးမခသတင်းမီဒီယာဟာအင်တာနက်ရေဒီယိုကိုမြန်မာဘာသာနဲ့စနစ်တကျစတင်ထုတ်လွှင့်ခဲ့တဲ့သတင်းမီဒီယာတစ်ခုအဖြစ်လွန်ခဲ့တဲ့ဆယ်နှစ်နီးပါးကစလို့နိုင်ငံတကာရောက်မြန်မာပြည်သက်တွေကြားမှာထင်ရှားလာခဲ့တာပါအခုဆိုရင်မြန်မာပြည်ကအရေးကြီးတဲ့သတင်းတွေမြန်မာစာပေဂီတယဉ်ကျေးမှုလူမှုရေးကဗျာကာတွန်းအနုပညာစတဲ့ဂန္ဓာရဲ့အဖျားပြားကိုမัลတီမီဒီယာအင်တာနက်စာမျက်နှာပေါ်ကနေကြဲကြဲပြန့်ပြန့်တင်ပြလိုနေပါတယ်ဒီလိုမျိုးအောင်မြင်တဲ့သတင်းဌာနတစ်ခုအဖြစ်မမမမက်ရက်တီလာနိုင်ခဲ့တာဟာကိုအားကိုကိုစူပေါင်းစိတ်တဲ့ကြောင့်ပါပဲလို့မိုးမခဥဆောင်တီထောင်သူအက်ဒီတာကိုမောင်ရစ်ကပြောပြပါဗျာ
။ကျွန်တော်တို့ဒီမိုးမခဒီစာနေစင်းအဖွဲ့ဆိုတာက2003ခုနှစ်ဧပြီလလောက်မှာပေါ့နော်။အမေရိကန်နိုင်ငံဒီဆန်ဖရန်စစ္စကိုမှာစပြီးတော့ထူထောင်ဖြစ်တဲ့ကိုတူကူတာပေါ့နော်။ကိုအားကိုကိုစပြီးထူထောင်ဖြစ်တဲ့စာနေစင်းအဖွဲ့တစ်ခုဖြစ်ပါတယ်။ဆက်ပြီးတော့ထူထောင်ကြတဲ့နေရာမှာလဲကျွန်တော်တို့တွေကတယောက်တစ်လက်နဲ့ဝိုင်းပြီးတော့ရေဒီယိုလုံနိုင်တဲ့သူကရေဒီယိုစာရေးနိုင်တဲ့သူကစာရေးသတင်းရေးနိုင်တဲ့သူကသတင်းရေးဓာတ်ပုံရိုက်နိုင်တဲ့သူကဓာတ်ပုံရိုက်ပေါ့နော်စာရည်လူတယောက်နှစ်ယောက်သုံးယောက်အဲ့လိုမျိုးနဲ့စာပြီးတော့ထူထောင်ခဲ့တဲ့သဘောဖြစ်တယ
်ညိုရာကိုတို့ကဖြစ်တဲ့မိုးမခမီဒီယာအုပ်စုည
ိုရာကိုတို့ကဖြစ်တဲ့မိုးမခမီဒီယာအုပ်စု
ပနာမတည်တံတွေးကြံ
ကာရဝပင်းရန်မနေမြန
်အပြုံးများနဲ့ဒီ
အဲ့ဒီမှာကျေးဇူးတင်ဖို့ကောင်းတဲ့လူကြီးတွေပေါ့နော်ကိုရင်းသွားတဲ့ဆရာဦးတင်မုံနဲ့နောက်ပြီးတော့အခုဆရာဦးတင်မုံရဲ့ထင်ရဲ့အသက်ရှိထင်ရှားရှိနေဆရာမောင်ချွန်ကြီးနောက်ပြီးတော့အန်တီတော်မမအေးနောက်အကြီးဝင်းဖေးနောက်ဒီဆိုင်ဆရာမောင်သားရစတဲ့လူကြီးတွေကလည်းကျွန်တော်တို့အားပေးရပံ့ပိုးရကူညီရအဲ့ဒါကလည်းအရေးပါတဲ့အချက်တစ်ခုနဲ့ကျွန်တော်တို့ထည့်ပြောမှာဖြစ်တယ်ကျွန်တော်တို့မိတ်ဆွေတငယ်ချင်းတွေဝိုင်းလို့ကြတာအဖြစ်ပေါ့နော
်စူပေါင်းစိတ်နဲ့ပေါ်ထွန်းလာခဲ့တဲ့မိုးမခမီဒီယာဟာခိုင်ခိုင်မြဲမြဲနဲ့ရေရှည်ရက်တီလာနိုင်အောင်ဘယ်လိုတည်ဆောက်ခဲ့တာပါလဲ
ဟိုကျွန်တော်ဗမာပြည်မှာစိတ်သုံးနေတဲ့လူလက်မှုတွေခွင့်ရေးတွေပညာရေးတွေစသဖြင့်ဒါတွေကိုထွန်းလာအောင်ဒါတွေကိုပေါ်ထွန်းနိုင်အောင်ဒါတွေကိုလေ့ကျင့်နေအောင်ဆိုပြီးတော့ကျွန်တော်တို့ကဝိုင်းလို့ကြတဲ့သဘောပဲရှိတော်မျိုးစုံကစာပေတို့အင်ဂျီမှုတို့သတင်းတို့စတဲ့လူကြီးလူငယ်တွေကဒါလေးကိုသဘောကျပြီးတော့ဝိုင်းပြီးလှုပ်ကြတာပေါ့လေအခုလည်းအရင်ကောင်းနေတယ်အောင်မြင်တယ်လို့ပြောတာမဟုတ်ပါဘူးဝိုင်းဝန်းပြီးလှုပ်ကြတဲ့အခါမှာသူ့ဟာလေးနဲ့သူအရှင်ရလာတယ်ချုပ်လုံးပေါ်လာတယ်ဆိုတဲ့သဘောပါတော့အရေးကြီးတာတစ်ခုကတော့အဲ့ဒီလူတွေကဟိုလိုနေရစာပေလှုပ်ခဲ့တဲ့လူတွေကအခုချိန်ကြီးလှုပ်နေတဲ့စီမှာကိုကြိုက်လို့ကိုပျော်လို့ကိုသဘောကျလို့လှုပ်ကြတဲ့လူတွေကြီးပဲဒီအောင်မှဝေးကြီးညမှုစောကရှားရှားတဲ့လူတွေလည်းမဟုတ်ဘူးဆိုတော့ဟိုအဲ့ရလေးရလေဟိုချစ်ချာကောင်းတဲ့အမေသားလေးပေါ့လေ
ညီညွတ်ကြတဲ့မိုးမခမိသားစု
လူခွေအေးတွေညီအောင်ကျိုးပန်းပြု
အနာဂတ်အေးတွေအလေးနဲ့သာဝစဉ်ကယူပြုဝိုင်းဝန်းကြပေါင်းစည်းကြမိလန်းက
ြမြမစာပေလောကမှာစာပေပညာရှင်ဇနီးမောင်နှံလို့ထင်ရှားတဲ့ဥက္ကမောင်လက်ဒေါက်ခင်မျိုးချစ်တို့ရဲ့မြေးဖြစ်သူမိုးမခအက်ဒီတာကိုမောင်ရစ်ဟာစာပေမျိုးဆက်ပြီးပြီး1988ခုနှစ်မတိုင်ခင်ရန်ကုန်စက်မှုတက္ကသိုလ်ကျောင်းသားဘဝကစလို့သူ့ရဲ့စာပေလောကဖြတ်သန်းမှုဘဝအတွေ့အကြုံတချို့ကိုဒီလိုပြောပြပါဗျာ
။ကျွန်တော်တို့ရန်ကုန်စက်မှုတက္ကသိုလ် RIT မှာပါရှိတယ်ဆိုတော့ကတ်တုန်းဘောက်ရှိတယ်။ကတ်တုန်းဘောက်ဆိုတာဒီတယ်လီဖုန်းယုံအဟောင်းယုံကတ်တုန်းတွေကတ်တာပါဗျာ။ဆိုတော့အဲ့ကတ်တုန်းဘောက်ဆိုတာကတ်တုန်းတွေရေးကြတယ်၊ပစ္စည်းတွေပြရတယ်။ကျွန်တော်တို့ရှိရဆိုရင်ကတ်တုန်း OPJ တို့ကတ်တုန်းဇော်မောင်တို့ရှိတာပါဗျာ။ဆိုတော့သူတို့လည်းအားကြပြီးသူတို့ကတ်တုန်းရေးတာပေါ့။ဆိုတော့ဒီကတ်တုန်းရေးတဲ့ဘာသာနဲ့စာရပါလေ။နောက်ကြတော့ကျောင်းကရှိရှိရေးခင်းဖြစ်တဲ့အခါကျတော့ရုံစက်မှုတက္ကသိုလ်ကျောင်းသားသမဂ္ဂကစက်မှုအမှန်ဆိုတဲ့သမဂ္ဂစာဆောင်ထုတ်တယ်။ဆိုတော့အဲဒီသမဂ္ဂစာဆောင်မှာရှေ့ကနေဦးဆောင်နေသူတွေကကွယ်လွန်သွားတဲ့ကတ်တုန်းဆရာကြီးဦးပေးတင်တာကြီးကုပူကောင်သိန်းတို့ကျောင်းသားကြီးတွေဦးဆောင်နေသမဂ္ဂစာဆောင်မှာကျွန်တော်တို့ကတ်တုန်းဆွဲတယ်စာဆောင်ရောင်းနေပါဗျ။အဲဒါမျိုးနဲ့ကျွန်တော်ကစာလုပ်တာပါ။ဆိုတော့နောက်ပြီးကျတော့ရေးခင်းဖြစ်ပြီးနောက်ပိုင်းကျတော့လည်းအဲဒီဝါသနာလည်းမစွန့်နိုင်ဘူးမခန့်ကြီးစိတ်ကလည်းမစွန့်နိုင်တဲ့ကတ်တော့ညောင်းစာဆောင်တွေညောင်းချောင်းစာတန်းတွေဆက်လက်ထုတ်ဝေပြီးတော့လှူရှားတဲ့သဘောပါ။အဲဒါကကျတော့ကတ်တုန်းဆွဲရုံနဲ့မကောက်စာရေးရတဲ့သဘောဖြစ်တာပါ။ဆိုပြီးစာနယ်ဇင်းအလုံးနဲ့ပဲဒီကိုယ့်ရဲ့ခန်းစားချက်နောက်လူလူရဲ့ခန်းစားချက်ကိုထုတ်ပေါ်မယ်ပြသတော့မယ်ဆိုတဲ့အနေထားပြောနေပြည်တွင်းမှာရှိတဲ့မဂ္ဂဇင်းတွေစာဆောင်တွေမှာကတ်တုန်းဆွဲတယ်စာရေးတယ်ပေါ့ဗျာ။ဒါကအဲ့လိုမျိုးနဲ့တစ်ဖြည်းဖြည်းနဲ့ဝါသနာနဲ့စိတ်ဓာတ်ကရင့်တန်လာတယ်အဲ့ဒါနဲ့ပဲဆက်ပြီးတော့ဒီဝါသနာတူစိတ်ဓာတ်တူတဲ့မိတ်ဆွေတွေနဲ့ဆက်လက်ပေါင်းတင်ပြီးတော့ဆက်ပြီးတော့လုံခြုံဖြစ်တဲ့ခြေသက်ဖြစ်တဲ့ခြေတွဲဖြစ်တဲ့အဲ့လိုပဲပြောရမှာပေါ့လေ
။ရောက်ရှိလာပြီးရောက်ရှိလာတဲ့မြမများအဖာရနိုင်ပြီဒီကိုရတူအဲ့ဒါဟာမုံမခပါအဲ့ဒါ
မုံမခမီဒီယာအကြီးကဲကိုမောင်ရည်ဟာမြန်မာနိုင်ငံကစာပေဂီတရုပ်ရှင်အနုပညာစတဲ့နယ်ပယ်အသီးသီးအတွက်တနည်းမှာကောင်းမွန်တဲ့အနာဂတ်တွေရှိလာလိမ့်မယ်လို့လဲ အခိုင်အမာယုံကြည်ထားသူဖြစ်ပါတယ
်။ဟုတ်သတင်းမီဒီယာအနေနဲ့စိတ်ကူးကတော့ဒီမှာပြည်ကြီးကလွတ်လပ်သွားတယ်ဆိုရင်ဆရာဝန်ကြီးပြောသဘောနောက်လို့ပေါ့လား။ဒီဖုန်းကပြည်ကြီးကဒေါက်ဆန်းစုကြည်လွှင့်မြောက်လာလို့ရှိရင်ဘန်းနေအမိုးကြီးရောချလိုက်လို့အပြန်ရင်ပွင့်လို့မျိုးပွင့်လို့ပေါ့။ဒီမှာပြည်မှာဒီမိုကရေစီနဲ့လူခွင့်ရေးကအပြည့်အဝရတယ်ဆိုလို့ရှိရင်သတင်းမီဒီယာလောကကြီးကအနေနဲ့မှာလေအမှုပညာရှင်တွေ၊ဂီတပညာရှင်တွေ၊ရုပ်ရှင်ပညာရှင်တွေအကုန်လုံးကဒီလူကြီးလူငယ်တွေအကုန်လုံးကနေပြီးတော့ကြပြိုင်နေတဲ့ပေါ့နော်သူတို့ရဲ့အမှုပညာရဲ့အရေးသွေးတွေကတစ်ခါလေးကိုပုံနှမ်းပြီးတော့တကယ်ကိုဖမ်းမောင်းဆုံးပွင့်နေအကုန်လုံးဖြစ်လာနိုင်မယ်လို့ကျွန်တော်ထင်တယ်ဒီလိုမျိုးအပိတ်အဆို့အတားအဆီးတွေကြားထဲမှာတော့မှဒီလူငယ်တွေရောလူရွယ်တွေရောအမှုပညာရှင်တွေရောအနေနဲ့မှာတွေမရှိရှိတဲ့အပေါက်ကနေမရှိရှိတဲ့လမ်းကြောင်းကနေပြီးတော့အမှောင်တွေရောပဲဖြစ်ဖြစ်ဒါတော့ကြိုးစားပြီးတော့ပွင့်နှမ်းပြီးလုပ်နေကြတာလေကဲကိုအားရပါရည်ကိုသင်္ကန်းလာနိုင်မယ်လမ်းဆန်းလာနိုင်မယ်ထုံးလာနိုင်မယ်အဲ့လိုတော့ကျွန်တော်ပြောနေပါတယ်
ပြည်တော်စုအခြေစိုက်မုံမခသတင်းမီဒီယာဌာနတီထောင်သူကိုမောင်ရည်ရဲ့တွေးမြင်တချို့ကိုကောက်နှုတ်တင်ဆက်ခဲ့တာပါမုံမခသတင်းဌာနဟာလူမှုရေးလုပ်ငန်းတည်အနေနဲ့2009ခုနှစ်ရှိုးဝါရောင်တော်လှန်ရေးနောက်ပိုင်းကစလို့နိုင်ငံတကာရောက်တရားစစ်အားတက်ကြွတဲ့မြန်မာလူမျိုးတွေရဲ့ထက်ဝင်လူတန်းနဲ့ငွေတွေနဲ့မြန်မာနိုင်ငံတွင်းကနိုင်ငံရေးအကျဉ်းသားတွေအမျိုးသားရေးလှုပ်ရှားတက်ကြွသူတွေနဲ့စွန့်လွန်စွန့်စားကြိုးပမ်းကြတဲ့ရဟန်းတန်ဃာတော်တွေစာပေရေးသားခွင့်ပြပင်ခံထားတဲ့စာရေးဆရာတွေနဲ့သတင်းစာဆရာတွေကိုနှစ်စဉ်ကူညီလှူဒန်းနေရမှာ2009ခုနှစ်ကအမေရိကန်ဒေါ်လာ6000ကျော်2008ခုနှစ်ကဒေါ်လာ2000ကျော်2009ခုနှစ်မှာဒေါ်လာ2000ကျော်နဲ့2010ခုနှစ်မှာဒေါ်လာ3000ကျော်ထောက်ပံ့လှူဒန်းနိုင်ခဲ့ပြီးဖြစ်တယ်လို့သိရပါတယ် Burmese Helping Burmese မြန်မာအချင်းချင်းရိုင်းမင်းချင်းလို့ခေါင်းစဉ်တက်ထားတဲ့အဲ့ဒီမြန်မာပြည်ဒီမိုကရေစီရေးကူညီမှုရန်မငွေအစီအစဉ်ဟာစူပေါင်းစိတ်ဓာတ်နဲ့ပေါ်ထွန်းလာတဲ့မုံမခရဲ့ဂုံယူအားရစရာအသည့်အပွဲတစ်ခုဖြစ်တယ်ဆိုတာတင်ပြရေးဘုဒ္ဓဘက်သူတွေးသူမြင်အစီအစဉ်ကိုလည်းဒီမှာကျင်းပလိုက်ပါစေနားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ